IS တို့ကြောင့်ထုတ်လုပ်မဲ့ပုံပေါ်အမေရိကန်အာဏာပိုင်တွေစိုးရိမ်ပူပန်ရတာအရှေ့လက်ပိုင်းဒေသ6နိုင်ငံကလာမဲ့လေယာဉ်ခီးစဉ်တွေမှာအီလက်ထရောနစ်ပစ္စည်းကြီးတွေတက်ဆောင်မှုမပြုဘဲတားမြစ်လိုက်တာလို့အမေရိကန်နိုင်ငံတွေမှာဖော်ပြနေပါတယ်။ခီးဆောင်လက်တော့ကွန်ပျူတာဘက်တရီတွေမှာပွက်ထက်ထားနေလောက်အရွယ်စားသေးတဲ့ဗဟုမျိုးစားကို IS အစိုးရတွေထုတ်လုပ်ဖို့စီစဉ်နေတာကိုတံပြန်ကောက်ဝဲအနေနဲ့ညွှန်ကြားချက်ထုတ်ပြန်လိုက်တာဖြစ်ကြောင်းအမျိုးဖော်လို့သူသတင်းရင်းမြစ်တွေကိုကူကပ်ပြီး New York Times သတင်းစာကဖော်ပြပါတယ်။အမေရိကန်ကိုလာမဲ့လေယာဉ်တွေပေါ်မှာပောက်ခွဲပစ္စည်းလျှို့ဝှက်တဲ့ယူနေအောင် IS တွေချော်ရီဂျိုးပန်းနေတဲ့အကြောင်းအမေရိကန်ကထောက်လှမ်းသတင်းတွေရရှိထားတယ်လို့လည်း ABC သတင်းကပြောပါတယ်။ရရှိထားတဲ့သတင်းတွေဟာခိုင်မာပြီးရုံချီလောက်တဲ့အခြေအနေတွေပါဝင်နေအကြောင်းနဲ့အစိုးရတာဝန်ရှိသူတို့က ABC သတင်းဌာနကိုပြောဆိုကြတာပါ။အမေရိကန်သံယူပို့ဆောင်ရေးလုံခြုံရေးအေဂျင်စီ TSC ကတော့ချင်းချောက်မှုတစုံတရာရှိရကြောင်းတားမြစ်ချက်ထုတ်ပြန်တာမဟုတ်ပဲအရက်ဖက်လေကြောင်းလိုင်းတွေကိုအကြမ်းဖက်ဝါရီအုပ်စုတွေကတက်ခတ်ဖို့ဆက်လက်ချက်စီနေစေဖြစ်ကြောင်းထောက်လှမ်းရေးသတင်းတွေကအမေထုတ်ပြန်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒီကြောင်းအနေနဲ့လက်ကိုက်ဖုန်းနဲ့အရွယ်စားပုံကြီးနဲ့အီလက်ထရောနစ်ပစ္စည်းတွေကိုလူနဲ့တူတော်ခွင့်မပြုဘဲခီးဆောင်ရေးဌာနမှာဖက်ပြီးအနှံ့ကြရမှာပါ။လက်ကိုက်ဖုန်းတွေကတော့လူအချက်အရတားမြစ်မှုမလုပ်ဖို့ဆုံးဖြတ်ထားကြောင်း TSC ကပြောပါတယ်။တားမြစ်မိတ်ထုတ်ပြန်လိုက်တဲ့လေဆိပ်တွေကတော့ဂျော်ဒန်ကကွင်းအလီယာအကြီးဆန်လေဆိပ်၊အီဂျစ်နိုင်ငံကကိုင်ရိုပြည်ပြည်ဆိုင်ရာလေဆိပ်၊တူကီနိုင်ငံကအတတုလေဆိပ်ဆိုရင်နိုင်ငံကကင်းအတူလာအစ်စ်အကြီးဆန်ရာလေဆိပ်နဲ့ကင်းခါလင်အကြီးဆန်ရာလေဆိပ်ကိုဝိတ်အကြီးဆန်ရာလေဆိပ်မော်ကိုနိုင်ငံကမိုဟာမက်ဖိုက်လေဆိပ်ဒီမနက်ကနေတော့လာလို့ရှိတဲ့ကတ္တနိုင်ငံကဟာမက်အကြီးဆန်ရာလေဆိပ်ဒူဘိုင်းအကြီးဆန်ရာလေဆိပ်နဲ့ UAE ကအဘူဒါဘီအကြီးဆန်ရာလေဆိပ်ဆိုတဲ့ပါဝင်ကြပါတယ်